န်ကိုရီးယားသမ္မတပြောင်းမြန်မာပြည်ကိုလည်လာတဲ့အခါရင်းနှီးမြှုပ်နှံမှုတွေနဲ့အတူပညာရေးအတွက်လိုအပ်တဲ့ကျောင်းပတ်စကားတွေကြောင့်မြန်မာပြည်သူတွေအားတက်ကြပါတယ်၊ဝေးထွေးသာကြိုးစားကြပါတယ်။ဒီတစ်ပတ်မှာတော့ရင်းနှီးမြှုပ်နှံမှုနဲ့လူမှုစီးပွားရေးတာဝန်သိတာမှုတွေကြောင့်ဆွေးနွေးတင်ပြကြည့်ကြပါမယ်။ရှာရဲ့စီဝါရေးဖွံ့ဖြိုးတိုးတက်မှုအလားအလာရှိတဲ့နိုင်ငံတွေထဲမှာမြန်မာပြည်လည်းပါဝင်နေပါတယ်။မြန်မာနိုင်ငံရဲ့ဘတ်စကားမီယထမီပွိုင်စနစ်တွေအပါဝင်လမ်းပန်းဆက်သွယ်ရေးအတွက်အသုံးပြုတဲ့ပစ္စည်းတွေရဲ့95ရာခိုင်နှုန်းဟာတရုတ်၊ဂျပန်၊ကိုရီးယားနိုင်ငံတွေကကူညီပေးထားတာကိုတွေ့ရပါမယ်။မြန်မာပြည်ဟာ2010ပြည့်ပြည့်ပြောင်းလဲရေးပြီးစစ်တပ်ကြောတော့နောက်ခံပေးထားတဲ့အရပ်ပါအစိုးရလက်ထက်မှာခရေကနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေပုံမူရရှိအောင်ပူပါရတွေပြောင်းခဲ့ပါတယ်။2016ခုနှစ်မှာတရုတ်ပြည်ကြီးဟာမြန်မာပြည်ထဲက project 18ခုကို 129.1 ဘီလီယံဘူးရင်းနှီးမြှုပ်နှံခဲ့ပါတယ်။ဒါပေမဲ့တရုတ်ရင်းနှီးမြှုပ်နှံမှုတွေဟာဒေသခံတွေရဲ့ငြင်းဆန်ထိတ်တိုက်တွိမ်ပူတွေနဲ့ရင်းဆိုင်ကြပါတယ်။တရုတ်စံကြီးရေးစိတ်ဓာတ်တွေများပြားလာခဲ့ကြပါတယ်။အဓိကအချက်ကတော့တရုတ်ရင်းနှီးမြှုပ်နှံမှုတွေဟာလူမှုစီးပွားရေးမလုံခြုံမှုတွေကိုခံစားလာရလို့ပဲဖြစ်ပါတယ်။ကိုရီးယားရဲ့မြန်မာပြည်ပေါ်နိုင်ငံရခြားကူညီထောက်ပံ့မှုတွေကတော့1989ခုနှစ်ကျမှစတင်ပါတယ်။ဒါပေမဲ့အခုတော့ကိုရီးယားဟာဖွံ့ဖြိုးတိုးတက်မှုအတွက်ထောက်ပံ့တဲ့နေရာမှာအရေးကြီးဆုံးအလူရှင်ဖြစ်လာပါတယ်။2019မှာကိုရီးယားနဲ့မြန်မာနိုင်ငံသဘောတူညီမှုအဖြစ်ရန်ကုန်မြို့ပေါ်ကဖြတ်ပြီးတရားတခုဆောက်လုပ်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။မြန်မာကျွန်းပေါ်ဆက်မှုဆုံးမှရန်ကုန်မြို့နယ်ကောင်ထိရောက်ရှိမဲ့ project ပဲဖြစ်ပါတယ်။ကိုရီးယားရင်းနှီးမြှုပ်နှံမှုတွေကတော့မြန်မာပြည်သူတွေနဲ့ထိတ်တိုက်ပြဿနာမတက်ခဲ့ပါဘူး။အဓိကကတော့နိုင်ငံရခြားထောက်ပံ့ရေးနဲ့ရင်းနှီးမြှုပ်နှံမှုပေါ်ဖွဲ့တည်ထားတဲ့သဘောထားတွေကြောင့်ပဲဖြစ်ပါတယ်။ကိုရီးယားနိုင်ငံမှာQICA လို့ခေါ်တဲ့ကိုရီးယားနိုင်ငံတကာ Cooperation Agency ဆိုတာရှိပါတယ်။အစိုးရချုပ်ကိန်းခမ်းမှုကင်းလွတ်တဲ့အဖွဲ့ဖြစ်ပါတယ်။ QICA ဟာဖွံ့ဖြိုးထုတ်တက်မှုအတွက်ထောက်ပံ့ပေးမှုတွေကိုလုပ်ကင်ရင်နိုင်ငံကဆက်ဆံရေးအကောင်လုပ်ပါတယ်။မြန်မာပြည်ပေါ်မှာလည်းပညာရေးအုပ်ချုပ်ရေး၊ရာသီဥတုပြောင်းလဲမှုအစားအစာလုံခြုံမှုနဲ့တခြားကဏ္ဍတွေမှာလည်းကူညီပေးခဲ့ပါတယ်။2016ခုမှာမြန်မာပြည်ရဲ့လူမှုစီးပွားရေး Policy အတွက်ပညာရှင်တွေကိုဝေထုတ်ပေးရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့မြန်မာဒီပလိုမတ်အင်စတီကျူကိုကူညီထူထောင်ပေးခဲ့ပါတယ်။ကျောင်းပတ်စကားတွေလူတန်းနေတယ်။လူလူဆက်သွယ်ရေးစနစ်လူနေအိမ်အခြေခံအဆောက်အဦစနစ်တကျဖြစ်လာအောင်ကူညီပေးခဲ့ပါတယ်။တကယ်တော့ KOICA ဟာအစိုးရပုဂ္ဂလိကပါတနာရှစ်ကိုတည်ဆောက်ရင်းအစိုးရတက်သူ NGO နဲ့အကြံပေးပညာရှင်တွေအကြားလက်တွဲအလုပ်လုပ်ကိုင်လုပ်ရမယ်လမ်းကြောင်းတစ်ခုကိုဖန်တီးထားတဲ့ agency တစ်ခုဖြစ်လာပါတယ်။တရုတ်ဆိုရလက်အောင်မှာတော့လွတ်လပ်တဲ့အဖွဲ့အစည်းဆိုတာမရှိပါဘူး။မြန်မာပြည်ကိုရင်းနှီးမြှုပ်နှံတဲ့အခါစီးပွားရေးနဲ့ဗန္ဓရေးကော်မရှင်ဆိုတာမြန်မာပြည်ထဲကတရုတ်ပန်ရုံလောက်မှာပဲရှိပါတယ်။ဘယ်သူကိုဘယ်လိုကူညီရမလဲ၊ဘယ်လောက်ကူညီရမလဲဆိုတာကိုသူတို့ကပဲဆုံးဖြတ်ပါတယ်။ကိုရီးယားဆက်မှုလုပ်ငန်းရှင်ကုမ္ပဏီများအသင်းဟာမြန်မာအပါဝင်နိုင်ငံတကာမှရင်းနှီးမြှုပ်နှံနေတဲ့ကိုရီးယားကုမ္ပဏီတွေနဲ့နှစ်လားသွားပူးပေါင်းဆောင်ရွက်ပါတယ်။အစိုးရကုမ္ပဏီနဲ့ပြည်သူ့လွှတ်တော်ဆိုတဲ့လက်ခံသုံးခုချမှာဤတိုင်းဆောင်ရွက်ပေးတာဖြစ်ပါတယ်။မြန်မာပြည်ထဲမှာရှိတဲ့တရုတ်ကုမ္ပဏီများအဖွဲ့အစည်းကတော့2002ခုနှစ်မှာစတင်တည်ထောင်ခဲ့ပါတယ်။ဒါပေမဲ့မြန်မာပြည်သူတွေကမှရေးရမသိကြဘူး။မြန်မာပြည်တရုတ်တရုတ်လောက်မှာဖွဲ့စည်းထားတဲ့စီးပွားရေးဆိုင်ရာကောင်ဆလာရုံးကပဲစီမံခန့်ခွဲပြီးအရာရာကိုစောင့်ကြည့်ပါတယ်။ဒါကြောင့်လဲဒီလိုဟာအထူးစီးပွားရေးဆောင်ကအလုံမားတွေရဲ့ပြောကြားချက်ရပြည်သူတွေဟာတရုတ်ရင်းနှီးမြှုပ်နှံမှုတွေကိုတိုင်းရိုက်ဆက်သွယ်ဖို့ကြက်ခဲ့ပါတယ်။လွတ်လပ်တဲ့ကုမ္ပဏီများအသင်းမဟုတ်တဲ့အတွက်ဒေသဆိုင်ရာအခြေခံတွေကိုအဆင့်ဆက်ဆက်သွယ်ရပါတယ်။ဘယူရိုကရေစီရန်ရဟာနှောင့်နှေးကြကြလုံးပါတယ်။ကိုရီးယားဒေဝူအင်တာနက်ရှင်နယ်ကုမ္ပဏီနဲ့တိုင်းရိုက်ဆက်သွယ်ခြင်းနဲ့အခါကျတော့လွယ်ကူလာပါတယ်။ကိုရီးယားကုမ္ပဏီတွေဟာဒေသဆိုင်ရာဈေးကွက်မှာဒေသခံလူမျိုးတွေကပဲခန့်အပ်လေးရှိပြီးဆက်ဆံရေးလွယ်ကူအောင်လုပ်ကိုင်လေးရှိပါတယ်။အဓိကအချက်ကတော့တာဝန်ယူမှုအပြည့်ရှိတဲ့ရင်းနှီးပုံစံမှုအပေါ်စံနှုန်းတွေမတူညီကြခြင်းပဲဖြစ်ပါလေ။တရုတ်ဆိုရကတော့နိုင်ငံတကာစီးပွားရေးကွန်ရက်မှာသူတို့လူတွေကိုနိုင်ငံခြားသိစပ်တက်ခြင်းနဲ့အတွက်အင်ဂျင်နီယာတွေကိုစေလွှတ်ပါလေ။ပြဿနာကအင်ဂျင်နီယာဆိုတဲ့သူတွေဟာသူတို့နယ်ပယ်မှာတော်ကြပေမဲ့လူမှုဆက်ဆံရေးတွေမှာညံ့ကြပါလေ။ဒါကြောင့်လည်းဒေသခံတွေအစဉ်ပြေချွတ်မွေအောင်ပေါင်းတဲ့ဆက်ဆံမှုမတည်ဆောက်နိုင်ခဲ့ကြပါဘူး။ရင်းချမှုဒလိထုံးစံအတားအဆီးတွေကလည်းရှိနေတော့ပုံပြီးခတ်တော့တာပေါ့။ကိုရီးယားတွေကတော့ရင်းချမှုပေါင်းကူနိုင်မဲ့နည်းလမ်းကိုရှာကြပါတယ်။ Lotteria လို့ခေါ်တဲ့ကိုရီးယားဆက်တောက်ဆိုင်ဟာရန်ကုန်မှာ73ဆိုင်မန္တလေးမှာ2ဆိုင်ဖွင့်လှစ်ခဲ့ပြီး Popular K-pop Music ကိုနောက်ကန်ဂီတာဖြင့်ဖွင့်ထားပါတယ်။ကလေးတွေပြက်ဒီရသက်သက်ဖန်တီးပေးထားပါတယ်။မြန်မာလူငယ်မျိုးဆက်တွေကိုဆွဲဆောင်နိုင်တဲ့ကြောင့်အောင်မြင်တဲ့စီဝါရေးရင်းနှီးမြှုပ်နှံမှုတစ်ခုဖြစ်လာပါတယ်။ဈေးကွက်မြင့်တဲ့သူတို့ကတော့မြန်မာပြည်နဲ့ကိုရီးယားရင်းနှီးပြုံနှံမှုအနာဂတ်ကိုအခုလိုပြောခဲ့ပါလေ။မြန်မာတွေဟာရသောအဖြစ်တခြားလူသုံးပြီးသားစက္ကန့်ဟန်ကားတွေကိုဝယ်ယူသုံးစွဲလို့ရှိပါလေ။ဂျပန်ထုတ်တိုရိုတာကားတွေဆိုရတော့ကိုရီးယားကီယက်ကတော့အဲ့ဒီယူဆကိုဖျက်ပလိုက်ပါလေ။ကီယက်ကားဘက်တွေပဲရောက်ပါလေ။ဒါကြောင့်ကားပြည့်စည်ခြင်းဟာ ကုံတမျိုးလိုခန်းစားလာကြရမှာဖြစ်တာကြောင့်ကိုရီးယားကားကုမ္ပဏီတွေအတွက်အနာဂတ်ဟာလင်းလက်တောက်ပါနေမယ်လို့ဆိုပါတယ်တော်လားရှော့ဟမ်တကယ်တော့လူမှုစီးပွားရေးပေါ်တာဝန်သိသိရင်းနှီးမြှုပ်နှံရေးဆိုတာဒီနေ့ခေတ်ရဲ့အဓိကဦးစားပေးကြွေးကြော်တာတစ်ခုကိုဖြစ်လာပါတယ်။ပုံပြိုးတိုးတက်မှုနောက်ကျတဲ့နိုင်ငံလူစီကိုရင်းနှီးမြှုပ်နှံမှုတွေရောက်လာကြတဲ့အခါအင်းရှင်အစိုးရတွေအနေနဲ့ကိုယ်နိုင်ငံကလူ့ဘဝတွေရဲ့လူမှုလုံခြုံရေးဟာအရေးကြီးလာတယ်လို့မိပညာရရှိရေးနဲ့တဘာဝဝန်ကျင်ပစ္စည်းရေးကိုလည်းသတိထားလုပ်ကိုင်ရမှာဖြစ်ပါတယ်။တော်လာရှင်မြန်မာပြည်သူတွေလည်းကိုရီးယားရင်းနှီးမြှုပ်နှံမှုတွေနဲ့အတူအလုပ်ကိုင်တွေပေါင်းများပြီးကံကောင်းပြင်တွေပိုင်ဆိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။